ိုင်းနိုင်ငံမှာ COVID-19 တရောဂါကူးစက်ပြန့်နှံ့မှုပြန်တိုးလာနေတာကြောင့်ဒီကနေ့ဧပြီလ18ရက်နေ့ကစပြီးအရက်ဆိုင်တွေနဲ့စားတောက်ဆိုင်တွေပိတ်ဖို့ကန့်သတ်တားမြစ်ချက်တွေထုတ်ပြန်လိုက်ပါတယ်စားတောက်ဆိုင်တွေမှာအရက်ရောင်းတာကိုသတင်းနှစ်ပတ်ကြာပိတ်ပင်ကြောင်းအနည်းအောင်ဆုံးနယ်မြေတက်မှတ်ထားတဲ့ဘန်ကောက်မြို့နယ်တခြား18နယ်မြေတို့မှာကုန်စုံဆိုင်တွေကိုနေ့တိုင်းပိတ်ထားရမှာဖြစ်ကြောင်းအစိုးရကကြေညာထားပါတယ်။တစ်ချိန်တည်းမှာပဲ59ခရိုင်ကိုလည်းလိမ်မော်ရောင်နယ်မြေအဖြစ်သတ်မှတ်လိုက်ပါတယ်
။ဒီကဘာကံကြီးလောကြာဘာပေါ်တည်ကြီး
ဒီတစ်ခါတော့အသက်ဆက်ရှင်မှုတော်တော်ရုန်းကန်ရလိမ့်မယ်လို့ဖြစ်ပါတယ်။ကျွန်တော်ကားဆွဲကိုလူဆောင်နေတာညနေ၄နာရီခန့်ကအခုထိပါပဲ။တနေ့ကုန်ဘတ်တရာပဲရပါသေးတယ်။ဒီပတ်စံနဲ့ gas တောင်ပြန်ဝယ်လို့မရတော့နေ့စဉ်စားစရိတ်ဆိုဝေးရောပေါ့။အိမ်မှာရှိသမျှချရံထားတာလဲနောက်ထပ်ရောင်းစရာဘာမှမကျန်တော့ဘူးလို့တုတ်တုတ် driver Jinda Sanaraj ကပြောပါတယ်။အခု COVID ကူးစက်မှုတတိယလှိုင်းဖြစ်လာတဲ့အခါထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာ1969ယောက်ရှိခဲ့ပြီးပိုးတွေ့အတည်ပြုလူနာစုစုပေါင်း42352ယောက်နဲ့သေဆုံးသူစုစုပေါင်းကတော့ဒီကနေ့အထိဆိုရင်100ယောက်ရှိသွားပြီဖြစ်ပါတယ်ရှင်